စစ်ကောင်စီကဖမ်းဆီးပြီးပုံမှန်မျိုးစုံနဲ့ဆွဲချက်တင်တရားစွဲခံထားရတဲ့မုံရွာတရိတ်ကောင်းဆောင်ကိုဝေမိုးနိုင်ကိုဇော်လာရှိရနေကမုံရွာအချင်းထောင်တွင်မြို့နယ်တရားရုံးမှာပုံမှန်905ကာကြီးအတွက်ရုံထုတ်စစ်ဆေးပါတယ်။မင်းဆက်မှာလည်းစစ်တပ်ကအာဏာသိမ်းတဲ့ဖေဖော်လတရနေ့ကလေးကဖမ်းဆီးတင်တင်ခံထားရတဲ့ကျောင်းသားကောင်းဆောင်သူဖြစ်သူကိုမင်းသွေးတစ်ကိုရုံထုတ်ဖို့ရှိတယ်လို့မိသားစုဝင်တူကပြောပါတယ်။ရန်ကုန်ကလာတဲ့ဒီတရင်ကိုမက်ခင်ချူသေးကပြောပြပါမယ်။
ပုံမှန်စင်ခုနဲ့တရားစွဲဆိုထားတယ်လို့စီယုထူရီကောင်စီမီဒီယာတွေကဖော်ပြထားတဲ့မုံရွာတပိတ်ကောင်ဆောင်ကိုဝေမိုးနိုင်ကိုစစ်ကောင်စီဘက်ကဆွဆွဲထားတဲ့အမှုတွေထဲကမှ905ကကြီအထက်မုံရွာထောင်ရင်းကမြို့နယ်တရားရုံးမှာရုံးထုတ်ဆစ်ဆီးခဲ့ပါတယ်။ကိုဝေမိုးနိုင်ဟာလက်ရှိအချိန်မှာစားမကြီးကောင်းမွန်တဲ့လူသားတိထားရပြီးမိခင်ဖြစ်သူနဲ့အခုအချိန်ထိမတွေ့ရသေးပါဘူး။သူ့ရဲ့အမှုအခြေအနေနဲ့ပတ်သက်လို့မိခင်ကအသေးလေးကိုအခုလိုပြောပြပါတယ်
။ဒီအမှုတွေကတော့လောလောဆယ်905ကကြီကိုကြီးရတာအရင်လူဖြစ်တယ်ပေါ့နော်။နောက်တော့အဲ့ဒီဆန္ဒနာကကြီးတက်ကို15ရင်းနေမှာပြန်ချင်းထားပါလေရှင်။နောက်300နှစ်နဲ့39အမှုတက်ကခရင်တရားရုံးမှာ16ရင်းနေမှာရင်းချင်းရှိမှာရှင်။905ကိုဖြစ်တဲ့ခါမှာ905ကတော့သူကတော့ဓာတ်တော့ဟိုတတိယကောင်းဆောင်နေပေါ့နော်။ဒါနဲ့သူကတနေ့ကန်ဆောင်မှုပါညာသူမှာအဲ့ဒီတတိယကလာပြန်မှာတတိယဖြစ်တဲ့အစဉ်တော့ပြန်မှာတနေ့ကန်ဆောင်မှုပါညာဆိုတာတော့မရှိဘူးပေါ့။အဲ့ဒီအတွက်တော့အသာကျရှိရလို့ယူဆရတယ်။တုံးရမြင့်မှာလည်းဒီကိုယ်တိုင်တက်တယ်ဆိုတော့ဆွဆွဲချက်မျိုးတော့အတွေ့ရမှုသူကပါပြီးပြင်မှုတို့အားလုံးညာတို့အဲ့လိုမျိုးတွေနဲ့သူဖြစ်သွင်းထားတယ်ဆိုတဲ့သဘောပေါ့။ဇလံမှုမှာလည်းသူတွေနဲ့အပိကူညီတယ်ဆိုတဲ့သဘောမျိုးပေါ့။ပါဝင်ပတ်သက်တယ်ဆိုတဲ့ပုံစံမျိုးတွေအဲ့လိုမျိုးတွေနေထားမျိုးတွေလည်းတွေ့ရတယ်လို့ရှိနေပြပြောပါတယ်ရှင်ကျမ
။ကိုဝေမိုးနိုင်ကိုမုံရမျိုးနယ်ရဲစခန်းကနေသဘာဝပေးရနေဆိုင်ရာဥပေပုံမှ25ပြမှုကျွလွန်ရာတွင်အားပေးကူညီမှုပုံမှ114လူသတ်မှုပုံမှ302တုံးသောလက်နက်ဖြင့်အပြင်းထန်နာကျင်စေမှုပုံမှ325လူကိုမတရားချုပ်နှောင်ထားရှိမှုပုံမှ342တပြားမှု395နဲ့တက်မတော်ကိုအကျဉ်းချုပ်ပြတ်အောင်လှုပ်ဆော်မှု905ကကြီးလိုနဲ့တရားစွဲထားပြီးဖမ်းဆီးခံရပြည်တဲ့နောက်မှာမတရားသိမ်းတဲ့ဆက်သွယ်မှုပုံမှ71နောက်နိုင်ငံတော်ပုံကံမှုပုံမှ124နဲ့ပြည်မှုကြီးများကျူးလွန်အောင်အားပေးကူညီမှုပုံမှ917တို့နဲ့ပါထက်တိုးရေးယူမယ်လို့စေချွေကောင်စီရဲ့အမိယာတွေကနေထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လက်ရှိမှာတော့တက်မတော်ကိုအကျဉ်းချုပ်ပြတ်အောင်လှုပ်ဆော်မှု905ကကြီးလူတက်မှုပုံမှ302နဲ့တမယမှု395ခုအတွက်တရားရင်ဆိုင်ရတာဖြစ်ပါတယ်။ကိုဝင်မိုးနိုင်အတွက်ရှင်းနေလိုက်ပါဆောင်ရွက်တာမရှိအောင်ဖိအားပေးမှုတွေရှိတယ်လို့မုံရွာတရိတ်ကောင်ဆောင်တွေကပြောပါတယ်။ရှင်းနေလိုက်ပေမဲ့သူအခက်အခဲအတုံလေးကျုံရတယ်ဆိုတော့ဘူးမိခင်ဖြစ်သူကလည်းပြောပြပါတယ်
။ဘုရားကိုရင်ကရှင်းနေရောရစားရှင်းနေရောတောင်းအနှစ်ကိုလိုက်ပြီးနေရှင်းနေပြီလားပေါ့သူတို့ခရပေးလိုက်တယ်ပေါ့နော်အဲ့လိုရှိရတဲ့သူရှင်းနေရကျွန်မပြောင်းလဲရတယ်မောင်ကရှင်းနေရလဲကျွန်မဘယ်လိုမှဟားလို့မရအောင်အဲ့ဒီအတွက်ကျွန်မမန္တလေးရရှင်းနေပြီးဟားပါရှင့
်ကိုဝေမိုးနဲ့ကိုပြီးခဲ့တဲ့ဧပြီလ15ရက်နေ့ကမုံရွာမြို့မှာစိုင်းကယ်တပိတ်စစ်ကြောင်းနဲ့ကြီးကြီးကျယ်ကျယ်ဆမပြနေတဲ့အချိန်ပြောချေယူကောင်စီနဲ့နဲ့ကန်တက်ဖွဲ့ဝင်တွေကကားနဲ့ဝင်တိုက်ပြီးအကြမ်းတက်ရိုက်မြှက်ဖမ်းဆီးခဲ့တာပါအခုအချိန်အထိဤသားစုအပါအဝင်ဘယ်သူနဲ့မှတွေ့ခွင့်မရသေးပါဘူးစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့မှာဖမ်းဆီးခဲ့ရတဲ့သူတွေကျောင်းသားတမကခေါင်းဆောင်ဟောင်းတို့ဖြစ်သူကိုမင်းသွေးတစ်လည်းပါပါတယ်ကျမကြီးအားနေနေတဲ့ကိုမင်းသွေးတစ်ကိုမနေ့ကစွန်လ10ရက်နေ့မှာစင်းစိန်ထောင်မှာရုံထုတ်ဖို့ရှိတယ်လို့စနီးဖြစ်သူကပြောပါတယ်သူကိုမှတ်ပုံတင်ထားတာမရှိတဲ့မော်တော်ယာဉ်ကိုမောင်းနေအုံပြုသူတွေကိုအရေးယူတဲ့ပုံမှန်95နဲ့သူ့ကိုအမှုဖွင့်ထားပါလေ
။ဒီလိုတွေတော့သူယုံထမိရတယ်ပေါ့နော်။ယုံထမိရတယ်။အဲသူ့အချိန်လေးကတော့အခုလက်ရှိအမှုအချိန်လေးကတော့သူတရက်လို့ဖြစ်ပြီးသွား၏။တရက်လို့ဖြစ်ပြီးသွား၏တတိယပြီးသွား၏ပေါ့နော်။ပြီးခဲ့ရပိုင်းညနေနဲ့အေးတော့ခါပေါ့နော်။ခါနာတာဖြစ်တယ်။အဲခါကိုင်ရလို့ပြောတယ်။သူပြီးခဲ့ရကတော့ဒီတဏ္ဍာန်ကြရမယ်လို့ဟိုရှိနေလဲမှားလိုက်တာမျိုးပဲရှိတယ်ရှင်။ဟုတ်ကဲ့။
မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်တပ်ဖြတ်မှုကြောင့်ဒီကနေ့အထိသေဆုံးသူ859ဦးဖမ်းဆီးထိန်းသိမ်းခံထားရသူ4904ဦးနဲ့ထောင်ဝံထုတ်ခံထားရသူပေါင်း1963ဦးရှိတဲ့အကြောင်းနိုင်ငံရေးကျင်းသားများကစောင့်ရှောက်ရေးအစိုးရ AAPD ကစွန်လ10ရက်နေ့နေ့စွဲနဲ့နောက်ဆုံးထုတ်ပြန်တဲ့စီးရင်မှာဖော်ပြထားပါရဲ့ရှင်
။ဖမ်းဆီးခံရသူကိုဒီအရုံထုတ်တော်နဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့တရင်မှတ်ခင်ပြုတည်တို့တော်တော်ပါ